သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မှုထူးကဲတဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
ဒီလိုနဲ့ပဲကျမဟာကျမသမီးလေးချစ်လာတာအရွယ်ရောက်ပါအာကျမနေမှာဖမ်းနေနေရတယ
်အခုနှစ်ဒီဇင်ဘာ10ရက်မှာကျရောက်တဲ့86နှစ်မြောက်အပြည့်ပြည့်ဆိုင်ရာလူခွင့်ရင်းနေအထိမ်းမှတ်ပွဲတစ်ခုမှာစစ်ကောင်စီတပ်ရဲ့လူခွင့်ရင်းချိုးဖောက်ခံခဲ့ရသူတူကပြန်လဲပြောပြနေတာပါသူကတော့ကလေးတယောက်မိခင် single mother အသက်30ဝန်းကျင်အရွယ်မတ်စုစုမင်းယွန်းဖြစ်ပါတယ်စစ်တပ်အာဏာသိမ်းချိန်မှာတော့အများကြီးတူသူလည်းအာဏာရှင်စနစ်ကိုဆန့်ကျင်ဆန္ဒထုတ်ဖော်ခဲ့ပါတယ်ဒီလိုဆန္ဒထုတ်ဖော်ခဲ့တဲ့အတွေ့စစ်ကောင်စီတပ်ဖွဲ့ဝင်တွေကမဇူဇူးမင်းယွန်းကို2021လီလာပိုင်းမှာဖမ်းဆီးခဲ့ပါတယ်ဒီလိုဖမ်းဆီးခံရတဲ့အတွေ့ရှစ်လအရွယ်သာရှိတဲ့သူ့သမီးလေးနဲ့လည်းခွဲခွာခဲ့ရတာပါအဲ့ဒီနာစစ်ကောင်စီကသူ့ကိုပုံမှန်905ကကြီးနဲ့603နှစ်ချမှတ်ခဲ့ပါတယ်။မိခင်တဦးဖြစ်တဲ့သူအနေနဲ့အိစိတ်ထောက်တွင်ရောက်သွားချိန်မှာနှိုးကြောတင်းတဲ့ဝေဒနာတွေခံစားခဲ့ရသလိုဆေးဝါးကုသခွင့်မရတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုခံခဲ့ရပါတယ်။ထောက်တွင်ကလူခွင့်ရေးချိုးဖောက်မှုတွေကိုဆက်လက်တွန်းလှန်ခဲ့တာကြောင့်သူ့ကိုထောက်အာဏာပိုင်တွေကတိုက်ပိတ်ခဲ့တာတွေရှိသလိုအိစိတ်ထောက်ကနေဘကူတိုင်းကတိုက်ဦးထောင်ကိုပြောင်းရွှေ့တာတွေလှုံ့ဆော်ခံခဲ့ရပါတယ်
။စစ်တပ်ကဖမ်းဆီးလိုက်တဲ့ချိန်မှာဒါဒဏ်ရာအနာတရတွေနဲ့ပေါ့နော်အမျိုးသမီးငယ်တွေကိုတွေ့ရတယ်။အဲ့လိုနဲ့ပဲကျမတို့တွေထောင်ထဲကိုပို့တဲ့ချိန်မှာလည်းစေဝါကူတာခွင့်မရဘဲနဲ့ကျမတို့တွေဒီတိုက်ပိတ်ခံရတာမျိုးတွေလည်းကြုံရတယ်ပေါ့။ဒါမျိုးတွေဒီကျမတို့တွေဒီအပြင်မှာလဲတော်လန်တယ်လို့ထောင်ထဲမှာလူခွင့်ရေးချိုးဖောက်မှုတွေကိုအဓိကပြည်သူတရက်လုံးကလာပြီးကူပြီးတော့မကယ်နိုင်တော့ကျမတို့အနည်းနဲ့ကျမတို့ရောက်အောင်တွန်းလှန်မယ်ဆိုတဲ့စိတ်နဲ့တော့ကျမတို့ထောင်ထဲမှာလည်းရုန်းကန်ပြီးတော့တော်လန်ခဲ့ကြပါတယ်။ကျမတို့မျှော်လင့်နေတာကဒါစစ်ကောင်စီကလူချင်းချင်းသာကိုမျှော်လင့်တာမဟုတ်ဘူး။ပြည်သူတွေကဘယ်တော့ငါတို့ကိုလာကင်မလဲ။အဲဒီတော်လန်နေတဲ့ပြည်သူတွေတရက်လုံးကပေါ့နော်။ငါတို့နောက်မှာရှိရဲဆိုတဲ့စိတ်နဲ့ကျမတို့ကနေခဲ့တယ်ပေါ့နော်။အဲ့လိုပဲအပြင်မှာဘာလို့လို့ကျမတို့ကလည်းထောင်ထဲမှာဘာမှလုပ်ခွင့်မပေးတဲ့အတူတချောင်းတောင်ကိုင်မှန်ခွင့်မရှိတဲ့အနေအထားမျိုးတွေနဲ့ကြုံခဲ့ရတာကျမတို့ဒီကျမတို့ရဲ့လုံနိုင်တဲ့အားလေးတွေနဲ့ပေါ့နော်တက်နိုင်တဲ့အပိုင်းနဲ့ငင်းငန်းလာဆန္ဒပြမှုတွေနဲ့တော့ကျမတို့ဒီတက်နိုင်တဲ့အပိုင်းနဲ့အပြင်နဲ့တားတဲ့ချီအောင်ကျမတို့တွေတွန်းလှန်ခဲ့တာတွေတော့ရှိတယ်ပေါ့နော်
။စစ်အာဏာသိမ်းချိန်မှာတော့မက်ဆူဆူမင်ယွန်းလိုဥပဒေမဖမ်းဆီးထောင်ချခံရပြီးခြောက်နှင်းလူခွင့်ရေးချိုးဖောက်ခံရတဲ့ဖြစ်စဉ်တွေရှိသလိုနိုင်ငံတွင်းအခွင့်အရေးချိုးဖောက်ခံရတဲ့ဖြစ်စဉ်တွေဟာလည်းနေစဉ်လို့ရှိနေပါတယ်။ကမ္ဘာ့ကုလသမဂ္ဂအဖွဲ့ကြီးကလွန်ခဲ့တဲ့86နှစ်1948ဒီဇင်ဘာ10ရက်မှာလူသားတိုင်းရသင့်ရထိုက်တဲ့ခန်းစားထိုက်တဲ့အခွင့်အရေးတွေကိုလူ့ခွင့်ရေးကြီးညာစာတမ်းအဖြစ်အတည်ပြုကြီးညာခဲ့ပါတယ်။အဲ့ဒီကြီးညာစာတမ်းမှာလူတိုင်းမွေးဖွားလာကြတဲ့ကတူညီတဲ့လူ့ကိုယ်သိက္ခာနဲ့အခွင့်အရေးရှိဖို့လူတိုင်းအသက်ရှင်ခွင့်လုံခြုံခွင့်ရှိဖို့မိသူကိုမှမတရားနှိပ်စက်တာမရှိဖို့ဆိုတဲ့အခြေခံအချက်တွေပါဝင်အချက်30ပါဝင်တာပါစစ်အာဏာသိမ်းချိန်မှာတော့အဲ့ဒီအချက်တွေကတခုဖြစ်တဲ့လူတိုင်းအသက်ရှင်ခွင့်လုံခြုံခွင့်ရှိဖို့ဆိုတာဟာနိုင်ငံသားတွေအတွက်စိန်ခေါ်မှုဖြစ်ခဲ့ပါတယ်။အာဏာသိမ်းပြီးနောက်ပိုင်းလက်နက်ကိုင်ပဋိပက္ခတွေကြောင့်အရက်သားတည်ဆုံမှုဟာလည်းတဖြည်းဖြည်းမြင့်တက်လာနေတာပါ။အဲ့ဒီတည်းနိုင်ငံအနှံစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုပေါင်း8100ကျော်ကြောင့်တည်ဆုံခဲ့ရတဲ့အရက်သားက1900ကျော်ရှိနေပြီလို့ ISP မြန်မာရဲ့နိုဝင်ဘာလထုတ်ပြန်ချက်အရသိရပါတယ်။အဲ့ဒီလိုလေကြောင်းတိုက်ခိုက်မှုကြောင့်အသက်ဆုံးရှုံးခဲ့ရသူတွေတဲ့ရှမ်းပြည်နယ်မြောက်ပိုင်းနမ်ခမ်းမြို့ကအသက်40ဝန်းကျင်ကိုဖိုးကွားတို့မိသားစုဝင်တွေလည်းပါဝင်ခဲ့ပါတယ်။အခုနှစ်စက်တင်ဘာ6ရက်မနက်9နာရီဝန်းကျင်မှာစစ်ကောင်စီတပ်ကနမ်ခမ်းမြို့ကိုပေါက်900ဘုံကျေချခဲ့တာကြောင့်ကိုဖိုးကွားရဲ့အသက်12နှစ်အရွယ်သားဖြစ်သူအပါအဝင်ရောက်ကမနဲ့မကြီးဖြစ်သူတို့တိတ်ဆုံးခဲ့ရတယ်လို့နေအိမ်လည်းပျက်စီးခဲ့ရတာပါ။သားတယောက်ဆုံးရှုံးခဲ့ရတဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးဖခင်ဖြစ်သူကိုဖိုးခွာက
ကျွန်တော်မျိုးသမီးရဲ့ကျွန်တော်သမီးရဲ့ဒီဘက်မှာအဲဂျီအိုဘီချက်ကောင်မှာကျွန်တော်အလုပ်လာလုပ်နေတာအလုပ်လာလုပ်နေတာအဲဝါဘောလော့ဂျစ်စတစ်လုပ်လာလုပ်နေတာအဲလိုအဲဒီမှာကျန်ခဲ့တာသားသားကျန်ခဲ့တယ်သားရောက်ခမနဲ့နေတာကိုနေတော့ကျန်ခဲ့တယ်အဲဒီနေရာရောက်ခမအိမ်ကိုလာကျေးတဲ့ချိန်ရောက်ခမရဲ့ကျွန်တော်မိမရဲ့အမရဲ့ကျွန်တော်သားရဲ့ဆုံးသွားတယ်ကျွန်တော်ရောက်ကတိရဲ့ကျွန်တော်အမတယောက်ဒါပဲလွတ်တာအင်းရဲ့အနောက်ခြံကတော့ကျွန်တော်သားအိမ်နဲ့နားတယ်အိမ်ရဲ့ခန်းတော်ကြားတယ်အင်းကအာစီပါပဲအာစီမှအဲပြူပါငါရအားဆိုမခံနိုင်ဘူးလေချုံချုံမှုဖြီးလို့မှမရကျွန်တော်သားကဒီညာရ ေးပိုင်းမှာလည်းတော်တော်လေးထူးချုံတယ်เนาะပြီးတော့အနုပညာပိုင်းမှာသူတော်တော်လေးထူးချုံနေတယ်မှာပါတယ်ပေါ့
ကိုဖို့ခွာရဲ့မိသားစုဝင်တို့သိဆုံးခဲ့ရတဲ့ဖြစ်စဉ်အပါအဝင်လူခွင့်ရေးချိုးဖောက်မှုတွေကိုရည်ရွယ်ချက်ရှိရှိကျွလွန်နေတဲ့စစ်ကောင်စီရဲ့တပ်ဖွဲ့ဝင်တွေဟာအယက်သားပြည်သူတွေကိုဖမ်းဆီးတာတပ်ဖြတ်တာနဲ့လူနေအဆောက်အဦတွေကိုဖျက်ဆီးတာတွေကိုနှိမ့်စင်နီးပါးလှုပ်ဆောင်နေတယ်လို့လူခွင့်ရေးချိုးဖောက်မှုတွေကိုစောင့်ကြည့်နေတဲ့အဖွဲ့တွေကထောက်ပြကြပါတယ်အခုနှစ်အောက်တိုဘာလ17ရက်ကနေ20ရက်အတွင်းအနောက်မြောက်တိုင်းစစ်ဌာနချုပ်ရဲ့အင်အား100ကျော်စစ်ကောင်စီစစ်ကြောင်းဟာပို့တလင်မြို့နယ်အတွင်းရှိကျေးရွာရပ်ကွက်18ခုကိုဝင်ရောက်စီးနင်းမိရှုတပ်ဖြတ်တာလေကြောင်းတိုက်ခိုက်တာတွေကြောင့်အရသာပြည်သူ24ဦးထက်မနည်းသေဆုံးခဲ့ရပါတယ်အဲ့ဒီတည်းထင်ရှားတဲ့တပ်ဖြတ်မှုဖြစ်စဉ်ကတော့အောက်တိုဘာ18ရက်မှာစစ်ကောင်စီတပ်ဖွဲ့ဝင်တွေကစီပါကြီးရွာအရသာပြည်သူ6ဦးကိုတပ်ဖြတ်ပြီးခန္ဓာကိုယ်တွေကိုအစိတ်စိတ်ပိုင်းဖြတ်ကာအစိတ်ပိုင်းတွေကိုနေအိမ်ခြံစည်းရိုးမှာချိတ်ဆွဲထားခဲ့တာပါဒီလိုလိုရက်တွေကစစ်တပ်အနေနဲ့ပြည်သူလူထုရဲ့အသက်အိုးအိမ်စီးစိမ်ဥစ္စာကိုကာကွယ်စောင့်ရှောက်ရမယ့်အချက်အပါအဝင်စစ်တီတော်တွေလိုက်နာစောင့်ထိန်ရမယ့်ခြေဝင်60နဲ့မကိုက်ညီပဲကင်းကွာနေတယ်လို့ပြောလာသူကပြီးခဲ့တဲ့နှစ်ကပြည်သူရင်ဝင်ခေလုံးကဲသူ CDM စစ်သားတဦးဖြစ်တဲ့ကိုဆိုင်အောင်မ
ပြည်သူလူထုပေါ်ကိုထားတဲ့စိတ်ကတော့ဒီကောင်တွေကသူတို့ပြောရတဲ့အတိုင်းသူတို့ဘက်ကပါမှသူတို့ပြောရတဲ့အတိုင်းလုံမှသူတို့ပြောရတဲ့အတိုင်းနေမှသူတို့ကကြည်ပြူတာသူတို့ဘက်ကလည်းပါမှမပါလို့ရှိလို့ရှိရင်ဒီဝါအတပုံဘက်ဟိုဘက်ဒီဘက်ဆိုတာပြောသေးတယ်ပြောပြီးတော့မှအကင်းအဖွဲနဲ့လွတ်တယ်လွတ်ပြီးရတယ်အမှန်ရိုက်ခိုင်းတာလို့နှက်ခိုင်းတာလို့အဲ့လိုမျိုးရှိတယ်အဲ့ဒါမှညောင်းညပိုင်းနေဆိုရင်ဘာတရင်ကြလို့ဘာတရင်ကြလို့ဆိုတော့လက်နဲ့ကြီးနဲ့လမ်းပြတယ်အမိုးလင်းပြီးဆိုကျွန်တော်တို့သွားရှင်းခိုင်းတယ်ဘာမှမရှိဘူးအဲ့မှာရှိရဆိုတော့အရက်သားအိမ်နေမီးလောင်တယ်တချို့တလေအရက်သားတွေပဲလက်နဲ့ကြီးစားနဲ့တေတဲ့လူတွေရှိတယ်အဲ့လိုမျိုးတိုင်းတာရှိတယ်ဒါပေမဲ့စစ်တီရောကျင်းဝင်ဆိုတာဘောမှာပဲရှိရတာစာမှာပဲစာပဲရေးရတာလက်တွေမှာမရှိဘူးဗျာ
ဒီလိုပြည်သူလူထုကိုကာကွယ်ဖို့မဆိုထားနဲ့လက်နက်အားကိုနဲ့အနိုင်ကျင့်ဖို့ကြိုးစားနေတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေရဲ့လုပ်ရကြလူခွင့်ရေးချိုးဖောက်မှုဖြစ်စဉ်တွေဟာတစ်နှစ်ကျပ်တစ်နှစ်ဒိုလာနေပါတယ်။ပြီးခဲ့တဲ့နှစ်အတွင်းကလူခွင့်ရေးချိုးဖောက်မှုဖြစ်စဉ်ပေါင်း 4,600 ကျော်ကိုမှတ်တမ်းတင်နိုင်ခဲ့ပြီးအခုနှစ်ပထမ6လအတွင်းမှာတင်ဖြစ်စဉ်ပေါင်း 3,100 ကျော်ကိုမှတ်တမ်းတင်ထားနိုင်ပြီလို့အမျိုးသားညီညွတ်ရေးအစိုးရ NUG လူခွင့်ရေးဝန်ကြီးဌာနကအခုနှစ်ဝက်တုန်းကထုတ်ပြန်ထားပါတယ်။ဒီနှစ်နှစ်ဝက်အတွင်းမှာတင်ပြီးခဲ့တဲ့တစ်နှစ်လုံးစာနီးပါးချိုးဖောက်မှုတွေရှိကြတာမို့လူခွင့်ရေးချိုးဖောက်တဲ့ကျူးလွန်မှုတွေကပိုများလာတာဖြစ်တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လူခွင့်ရေးစောင့်ကြည့်နေတဲ့အဖွဲ့တွေအနေနဲ့လည်းစစ်တပ်ရဲ့ကျူးလွန်မှုတွေကိုမှတ်တမ်းကောက်ယူတာအပြင်စစ်ကြောင်းထိုးလာတဲ့အခါပြည်သူတွေရဲ့လုံခြုံရေးအတွက်နေရာပြောင်းရွှေ့ဖို့ငွေကြေးထောက်ပံ့တာလေကြောင်းရန်ကာကွယ်ရေးအသိပညာပေးတာတွေကိုပါလှုပ်ဆောင်နေကြရတယ်လို့သိရပါတယ်။ဒီလိုကူညီလှုပ်ဆောင်ရမှာလဲစိန်ခေါ်မှုတွေရှိနေတယ်လို့လူခွင့်ရေးချိုးဖောက်မှုတွေကိုစောင့်ကြည့်နေတဲ့အဖွဲ့တခုမှာအလုပ်လုပ်နေသူ Matt Ivy Green ကပြောပါတယ်
အများကြီးရှိရပါတော့အခက်အခဲစင်ခေါ်မှုတွေကတော့အထူးသဖြင့်ကတော့ဒီဟိုပြည်တွင်းထဲမှာလှုပ်ရှားနေတဲ့ဒီ human right defender အမျိုးသားအမျိုးသမီးအားလုံးပေါ့နော်သူတို့ဆိုလို့ရှိရင်ဘယ်လိုလဲဆိုတော့အထူးသဖြင့်ဒီဟိုစစ်ကြောင်းထိုးတဲ့အခါတွေမှာတော့နောက်ပြီးတော့အဓိကကျွန်တော်တို့မှာအကြီးအမားဆုံး challenge ကပါလဲဆိုတော့ဟိုဆက်သွယ်လို့မရတာပေါ့နော်အဲ့မှာသူတို့အလိုဖုန်းလိုင်းတွေဖြတ်ထားတယ်အဲ့လို internet line တွေမရဘူးအဲ့မှာ styling ရတဲ့နေရာတွေရှိလို့ရှိရင်တော့ styling ရှိတဲ့နေရာကိုသွားသုံးရတယ်ပေါ့နော်အဲ့လိုမျိုးသွားသုံးနေတဲ့မှာအဲ့နေရာထပ်ပြီးစကြောင်းလာထိုးရဲဆိုလို့ရှိရင်အမထပ်ပြီးတော့နောက်ထပ် relocate လုပ်ရပြန်နောက်ထပ်ပြောင်းရပြန်ရောပေါ့နော်အဲ့ကြလို့ရှိရင်ဟိုကျမတို့ဒီဘက်ကလူတွေနဲ့ဟိုအတွင်းထဲမှာရှိရဲ့ defender တွေနဲ့အဲ့လိုအဆက်အသွယ်ကြီးပြတ်သွားပါပေါ့နော်အဲ့ချိန်ဆိုလို့ရှိရင်အော်ဘာဖြစ်နေပြီလဲဟိုပြောရမယ်ဆိုလို့ရှိရင်ဟိုလုပ်ငန်းတွေကဟိုပို့ပြီး delay တွေဖြစ်ကုန်တာပေါ့နော်အဲ့လိုမျိုးတွေဖြစ်တယ်ဟိုသူတို့ရဲ့လုံခြုံရေးအတွက်လည်းအများကြီးဟိုစိုးရင်ရတယ်ပေါ့နော်အဲ့လိုအခက်ခဲရတော့အများကြီးပါပဲ
လူခွင့်ရေးစောင့်ကြည့်နေတဲ့အဖွဲ့တွေအနေနဲ့ဒီလိုကူညီလှုပ်ဆောင်တာတွေအပြင်ရလာတဲ့မှတ်တမ်းတွေကိုလည်းမြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုယန္တရား IIMM နဲ့နိုင်ငံတကာကိုပေးပို့တာတွေလှုပ်ဆောင်နေပါတယ်ပြီးခဲ့တဲ့နှစ်အတွင်းမှာစစ်ကောင်စီကချိုးဖောက်တဲ့လူခွင့်ရေးချိုးဖောက်မှုတွေကတပ်တွေနဲ့တကွာအတိပြုပြီးတဲ့ဖြစ်စဉ်ပေါင်း165ခုကို IIMM နဲ့နိုင်ငံတကာအဖွဲ့အစည်းတွေကိုပေးပို့ခဲ့တယ်လို့ NUG ရဲ့လူခွင့်ရေးဝန်ကြီးဌာနကအခုနှစ်စာမှာထုတ်ပြန်ခဲ့ပါတယ်လူခွင့်ရေးလှုပ်ရှားသူတွေကကျူးလွန်သူတွေကိုအရေးယူနိုင်ဖို့မှတ်တမ်းတင်သွင်းတာတွေလှုပ်ဆောင်နေသလိုတစ်ဖက်မှာလည်းနိုင်ငံတကာအရေးယူပိတ်ဆို့မှုတွေရှိလာဖို့ချိုးပန်းနေကြပါတယ် ကျွလွန်မှုတွေနဲ့ပတ်သက်ပြီးပြီးခဲ့တဲ့၃နှစ်အတွင်းစစ်ကောင်စီနဲ့ပတ်သက်တဲ့လူပုဂ္ဂိုလ်162ဦးအဖွဲ့အစည်းနဲ့ကုမ္ပဏီ85ခုကိုအမေရိကန်၊ဗြိတိန်၊ဥရောပသမဂ္ဂ၊ဩစတြေးလျ၊ကနေဒါနဲ့နယူးဇီလန်တို့ကပိတ်ဆို့အရေးယူတာတွေရှိခဲ့ပါတယ်။ဒီလိုပိတ်ဆို့တာတွေရှိပေမဲ့စစ်ကောင်စီအပေါ်နိုင်ငံတကာအနေနဲ့အရေးယူဆောင်ရွက်မှုမျိုးတော့မရှိသေးဘူးလို့ကရင်လူ့အခွင့်အရေးအဖွဲ့အစည်း Karen Human Rights HRG ရဲ့ဖီဒါရိုက်တာဆော့အက်ဘတ်ကပြောပါတယ
်နိုင်ငံတကာရဲ့ပူပပောင်ဝင်မှုကကျွန်တော်တို့မြန်မာထံတလို့မရှိသေးဘူးနော်အရေးယူတဲ့အနေထားမျိုးမရှိသေးဘူးကျွန်တော်ပြောတာနော်ဒါပေမဲ့ပူပပောင်ဝင်လာလုံတဲ့နေရာမှာလည်းသူတို့ကျွန်တော်တို့ကကြွလာမလုံနိုင်သေးဘူးဘောနော်ကျွန်တော်တို့မြန်မာနိုင်ငံကလူ့ခွင့်ချုပ်ဖောက်မှုခံရတဲ့အနေထားမှာနိုင်ငံတကာနဲ့မဆိုင်ဘူးလို့တော့ပြောလို့မရဘူးဘောနော်ဆိုတော့ဘလူးမန်လူ့ခွင့်ရောကာကွယ်ဆောက်ရှောက်တဲ့လုပ်ငန်းတွေနော်လူ့ခွင့်ရဲ့ဒီမိုကရေစီကိုကြိုးစားပြီးတော့ဖော်ဆောင်နေတဲ့လုပ်ငန်းတွေမှာပူပူရမအထောက်အပံ့တွေပေးဖို့ပူပူရလိုအပ်တဲ့ technical တွေလိုအပ်တဲ့နည်းပညာပေါ့နော်အဲနောက်ပြီးလိုအပ်တဲ့အရင်းမြစ်တွေပူပူရပံ့ပိုးပေးဖို့အတွက်ကျွန်တော်တို့ယုံကြည်တဲ့တစ်ဆက်တည်းမှာပဲနော်တစ်ချိန်တည်းမှာပဲနော်ဒီစစ်ကောင်စီလက်ရှိရရှိနေတဲ့အရင်းမြစ်တွေဒီထက်ပူပူရမတိကျတဲ့ကြည်လေတဲ့ပေးဆမှုတွေလောက်ဆောင်ပေးဖို့အတွက်နိုင်ငံတကာအဖွဲ့အစည်းတွေကိုကျွန်တော်ပြောချင်ပါတယ်
။ဒီလိုအရေးယူနိုင်မှုနောက်နေနေတဲ့အခြေအနေအားမှာတော့လိုင်စင်ရလူသက်သမားတယောက်လိုစစ်ကောင်စီတပ်ဖွဲ့ဝင်တွေဟာပြည်သူတွေပေါ်လူခွင့်ရေးချုပ်ဖောက်မှုတွေကိုနေ့စဉ်မပြတ်မကွက်ကျူးလွန်နေတာပါ။လုံခြုံစွာအသက်ရှင်နေထိုင်နိုင်ခွင့်တောင်မရတဲ့ပြည်သူတွေအတွက်တော့ကြော်လိုက်ရေးခရီးချက်နဲ့အာဏာရှင်ကိုစန့်ကျင်တော်လှန်ရင်အခြေခံရပိုင်ခွင့်တွေအတွက်တောက်ခံတိုက်ပွဲဝင်နေကြစေပါ။တီထရင်ဆာမကိုတန်လင်းခက်ခပေးဖို့ထားတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုနားဆင်ရတာနှစ်သက်ပါတလား Facebook မှာဆွေးနွေးမှုတွေကိုဆက်ကြရအောင်ပါ SBS မြန်မာပိုင်း Facebook ကို Like လုပ်ပြီးတော့သင်ချင်တဲ့ချက်ကိုမျှဝေနိုင်ပါတယ် SBS Bemis ကို Facebook မှာ Share ချနိုင်ပါတယ်ရှင်
SPS မြန်မာပိုင်းကို Facebook ပေါ်မှာ Like ရှာပြီး Like မျှဝေမှတ်ချက်ပေးပါ